ဟုတ်ကဲ့ပါရှင်ဒီနေ့နေပြီးတော့ယထာပို့ဆောင်ရေးဝင်ကြီးဌာနမှာ KNU နဲ့ RCSS SSA ခေါင်းဆောင်တွေဟာဒုတိယသမ္မတဒေါက်တာဆိုင်းမောင်ခန့်ဦးဆောင်တဲ့ပြည်ထောင်စုအဆင့်ငញ្ញញရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တွေ့ဆုံဆွေးနွေးရမှာငញ្ញញရေးလုပ်ငန်းစဉ်တွေအပေါ်အပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့သိရပါဗျ။သမ္မတဦးသိန်းစိန်ကလည်းပြည်တွင်းငញ្ញញရေးကိုအဆင့်30နဲ့ဖော်ဆောင်သွားမယ်လို့ပြောကြားထားပြီးဖြစ်ပါတယ်။သမ္မတရဲ့ငញ្ញញရေးလမ်းပြမြေပုံပါအချက်တွေကို KNU နဲ့ RCSS SSA ကခေါင်းဆောင်တွေဟာမူအရသဘောတူလက်ခံတယ်လို့ဒီနေ့ဆွေးနွေးပွဲမှာတက်ရောက်ခဲ့တယ်မြန်မာငញ្ញញရေးစင်တာကဦးလာမောင်ရွှေကပြောပါတယ
်အဓိကတော့ကျွန်တော်တို့ဒီနိုင်ငံသမ္မတညွှန်ဆိုနေတဲ့ဖြစ်ဆက်သွားမယ့် roadmap ရှိတယ်ကြာအဲဒီ roadmap ကိုကျွန်တော်တို့ဒီအစိုးရဘက်ကဆွေးနွေးလာတာတွေကို RCSS SSA နဲ့ KNU ကမူအားဖြင့်အားလုံးသူတို့အနေနဲ့သဘောတူတယ်ကြာအဲတော့လိုအပ်တဲ့တချို့ချက်တွေကိုညှိနှိုင်းလာရဲသူတို့ရဲ့ framework ကိုရှင်းပြလာတယ်ဒီနေ့ကတော့ဆွေးနွေးပွဲအဓိကတော့ဒီလိုဖြစ်ပါတယ်တဲ့ဆိုင်ရိုင်းဘောလုံးကတော့သူတို့ဘောရတူပြီးတော့ပေါင်းပြီးတော့လာတဲ့အတွက်မူအားဖြင့်တော့အများကြီးဆိုလို့ဟိုနည်းရအများကြီးမရှိပါဘူ
းအစိုးရရဲ့ငញ្ញញရေးခီးစဉ်အဆင့်30တဲကပထမအဆင့်ကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းအသီးသီးနဲ့တဆိုင်ရပြည်နယ်တိုင်းအစိုးရအကြားအပြစ်ခတ်ရစဲရေးသဘောတူညီမှုရရှိဖို့ဖြစ်ပါတယ်ဒုတိယအဆင့်ကတော့လက်နက်ကိုင်အဖွဲ့အစည်းအသီးသီးနဲ့ပြည်အောင်စုအဆင့်ညှိနှိုင်းဆွေးနွေးမှုတွေပြုလုပ်ဖို့ပဲဖြစ်ပါတယ်တတိယအဆင့်ကတော့လက်နက်ကိုင်အဖွဲ့အစည်းအလုံးကကိုယ်စားလှယ်တွေနဲ့ရေရှည်တည်တံ့ခိုင်မြဲတဲ့နိုင်ငံရေးသဘောတူညီချက်တရက်ကိုဖော်ထုတ်နိုင်မှုညှိနှိုင်းဆွေးနွေးကြမှာဖြစ်ပါတယ်။အခုတော့တိုင်းဒေသလက်နက်ကိုင်အဖွဲ့14ဘွဲ့နဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးနိုင်တဲ့အတွက်ဒုတိယအဆင့်ကိုရောက်နေပြီလို့သိရပါတယ်။တနိုင်ငံလုံးအနှံ့အပြစ်ခတ်ရစဲရေးသဘောတူညီချက်တွေရရှိနိုင်ဖို့အတွက်အလုံးကစိတ်ရှည်တည်ခံပြီးကတိတည်ကြဖို့လိုအပ်တယ်လို့ပြည်ထောင်စုငញ្ញញရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီဥက္ကဋ္ဌဒုတိယသမ္မတဒေါက်တာဆိုင်းမောင်ကန်ကဒီနေ့ပြောကြားခဲ့ပါတယ
်။အလုံးမှာလောကဘာသာမဲ့လို့ဆုံးဖြတ်ပြီးနေဆိုလို့ရှိရင်အလုံးစူးစားကြဖို့ခရီးတည်ကြဖို့နိုင်ငံတော်ရှိတဲ့လူကြီးပေါ်မှာတို့ကိုပြောင်းစူးစားဆောင်ရမှာဖြစ်ပါတယ်။ဒီကနေ့ဒီနေ့ဆွေးနွေးကြတဲ့အချိန်မှာနောက်ဆုံးထုတ်လွှင့်ရဆိုလို့ရှိရင်တော့ဧကရေးဆိုင်ရာအထောက်အကူတော့ဧကရေးဆိုင်ရာကတော့အတိုင်းသာပြည်တော်စံတော်ဟောင်းပြပါပြီ။ဒါကို nation wide ceasefire အနေနဲ့ရကုကကစားဖို့ဆိုတော့ပါလေစစ်ရှိဒီခံသူလည်းလိုအပ်ပါလေ
RCSS SSA ကပြောရေးဆိုခွင့်ရှိသူဗမှုဆိုင်လာကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေရေးသားပြုစုထားတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးသဘောတူညီချက်ကနေနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်မယ်ငញ្ញញရေးလုပ်ငန်းစဉ်တွေကိုတင်ပြခွင့်ရခဲ့တယ်လို့ပြောပါတယ်ရှင
်ဒီဆွေးနွေးပွဲမှာဆိုရင်ကျွန်တော်တို့တိုင်းဒေသဘက်ကပူးပေါင်းပြီးတော့ပြုစုရေးသားထားတဲ့ framework for political dialogue ကိုကျွန်တော်တို့တင်ပြခွင့်ရရှိပါတယ်အထို့အတူဒီတနိုင်ငံလုံးဆိုင်ရာအပြစ်ခရစေလုံငန်းကိစ္စကိုလည်းကျွန်တော်တို့ဒီတွေ့ဆုံဆွေးနွေးပွဲမှာကျွန်တော်တို့ပေါ်ဆောင်လို့တဲ့ပုံမျိုးနဲ့ကျွန်တော်တို့တင်ပြခွင့်ရပါတယ်ဒီကိစ္စကိုကျွန်တော်တို့လာပြီးတော့ချပြပါတယ်လာပြီးတော့တင်ပြဆွေးနွေးပါတယ်ဒီမူပေါင်းကိုကျွန်တော်တို့တိတက်ပညာရှင်များနဲ့เนาะဒီနိုင်ငံတကာတွေ့ကြုံရှိတဲ့ expert တွေနဲ့ကျွန်တော်တို့တိုင်းရင်းသားပညာရှင်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအလုံးနဲ့ကျွန်တော်တို့ပူးပေါင်းပြီးတော့ပြုစုရေးဆွဲထားတဲ့မူပေါင်းဖြစ်ပါတယ်တင်ကြတော့တဲ့မူပေါင်းနဲ့မှာသူအဆင့်သူအကန့်ရှိပါတယ်အဲပထမအဆင့်ကျွန်တော်တို့ပြုလုပ်ရမှာကတော့ဒီတနိုင်အောင်ဆိုင်ရာအပြစ်ခတ်ရစရေးတဘောတူညီချက်တွေရရှိဖို့လိုအပ်ပါတယ်အဲတနိုင်အောင်ဆိုင်ရာအပြစ်ခတ်ဆိုင်ရေးတဘောတူညီချက်တွေရရှိပြီးမှဒါကျွန်တော်တို့ဟိုနိုင်ငံရေးဆွေးနွေးပွဲကိုတက်လန်းသွားနိုင်မှာဖြစ်ပါတယ်
ဒီနေ့ဆွေးနွေးပွဲကိုပြည်သူ့လွှတ်တော်ကဖွဲ့စည်းထားတဲ့ပြည်တွင်းငញ្ញញရေးဖော်ဆောင်ရေးကော်မတီကအဖွဲ့ဝင်တွေလည်းတက်ရောက်ခဲ့ပါတယ်။အဲ့ဒီကော်မတီအတွင်းမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တွဲဘူးကပြည်တွင်းငញ្ញញရေးနဲ့ပတ်သက်ပြီးလွှတ်တော်ရင်းဆောင်ရွက်ချက်တွေကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေသိရှိနိုင်အောင်နဲ့တိုင်းရင်းသားတွေရဲ့သဘောထားတွေကိုသိနိုင်အောင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ကော်မတီအဖွဲ့ဝင်တွေကိုမကြာခဏတွေ့ဆုံခွင့်ပေးဖို့လည်းဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းကိုတင်ပြတောင်းဆိုခဲ့ပါတယ်ရှင်။ကျွန်
တော်တောင်းဆိုလိုတာကတော့ကျမတို့ခုရင်ပြုတ်ဖွဲ့ဖြစ်တယ်ကျမတို့တွတ်တော်ပိုင်းကတိုင်းရင်းသားကိုယ်စားလှယ်တွေနဲ့အခုကျမတို့ဒီချင်းဆွေးနွေးနေတဲ့တိုင်းရင်းသားကိုယ်စားလှယ်တွေကိုမကြာခဏပြုစုဖြစ်ပြီးမှကျမတို့ရဲ့အမြင်ချင်းကိုအလဲတိုင်းကိုကျမတို့တွတ်တော်မှာဘာတွေလုပ်နေလဲဆိုတာကိုလည်းတိုင်းရင်းသားတွေသိနိုင်ဖို့ရဲ့ဒီတွတ်တော်ပြင်ပမှာရှိတဲ့တိုင်းရင်းသားတွေဘာတွေလုပ်ချင်တယ်ဆိုတာကိုလည်းကျမတို့သိရှိပြီးညှိနှိုင်းပြီးမှအနာဂတ်ကျမတို့ဥပဒေပေါ်ဆောင်တဲ့အခါအဲဒီကိုခုချိန်လေးရတယ်မှာဂျိုတင်မှတ်သွားလို့ဆွေးနွေးနေနိုင်ဖို့အတွက်ကျမတို့ကိုကြာခဏပြည့်စုံဖြင့်ပေးဖို့ရတဲ့ကျမအနေနဲ့လုပ်ငန်းကော်မတီထောက်ဖို့တောင်းဆိုလိုပါတယ်
ဒီနေ့ဒုတိယသမ္မတနဲ့တွေ့ဆုံပွဲဟာ KNU နဲ့ RCSS SSA နှစ်ဖွဲ့ပဲဖြစ်ပါတယ် တကယ်လို့ကျန်တဲ့အပြစ်ခက်ရစဲသဘောတူထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဒုတိယသမ္မတနဲ့တွေ့ဆုံဆွေးနွေးလို့ရဆိုရင်ဝင်ကြီးဦးအောင်မင်းကတစင်တင်ပြနိုင်ကြောင်းဦးလာမောင်ရွှေကပြောပါတယ်ဒီနေ့ဆွေးနွေးပွဲကိုပြည်ထောင်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဥက္ကဋ္ဌဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန့်ဒုတိယဥက္ကဋ္ဌတွေဖြစ်တဲ့ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်ပြည်ထောင်စုဝင်ကြီးဦးအောင်မင်းအပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ဂီမွန်းရဲ့အထူးကြံပေးပုဂ္ဂိုလ်မစ္စတာနမ်ဘီရလည်းတက်ရောက်ခဲ့ပါတယ်ရှင်